Welcome to the Voice of America in Burmese.
မင်္ဂလာနေ့နေ့ကမှတော်တာရှင်များရှင်2019ခုနှစ်မတ်လ9ရက်စက်တာဘီနေ့ညနေခင်းတွင် VOE စီစဉ်နေကိုမေခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိကလိုင်းဒိုမီတာ19.25လောက်ကနေတိုက်ရိုက်ထုံးပြန်ပေးနေပါတယ်ကျွန်မဤတန်းစမဒီနေ့နေ့ကင်းတွင်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ငီထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်နေမှာပါWikiLeaks ကအခုနောက်ဆုံးလျှို့ဝှက်မှတ်တမ်းတွေဖွင့်ချလိုက်တာကနေအကျိုးဆက်တွေကိုအမေရိကန်နိုင်ငံသားတွေစိုးရိမ်နေတယ်လို့ CIA ကပြောလိုက်ပါတယ်။အမေရိကန်မက္ကဆီကိုနေဆက်မှာစောင့်မဲ့တိုင်းအတွက်ကုန်ကြစည်ကိုတခြားအစိုးရဌာန3ခုကနေဖြတ်ယူဖို့သမ္မတထရမ့်ကစဉ်းစားနေပါတယ်။နောက်ကိုရီးယားနဲ့တရမန်ဆက်သွယ်ဖြတ်တောက်ပြစ်နိုင်ချူကိုမလေးရှားဝန်ကြီးချုပ်ကပယ်ချပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တာရှင်နေနားဆင်ကြမှာကတိုင်းနာလက်နက်ကိုင်တွေကလက်နက်ကိုင်လမ်းစဉ်ဆလွန်ပြီးတော့နင်းကြေးလမ်းစဉ်မှာပါဝင်လာရေးကိုတက်မတော်ကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့
အကျွန်တော်တို့ပဲခွဲခြားပြီးတော့မှလက်နဲ့ဆွံ့ရမယ်လက်နဲ့အပ်မယ်ဆိုတဲ့ဂရီပေးမှသာလေဒီအခုပြောနေတဲ့အာဘာမှသေချာရည်ရမှုမရှိ
DNA တအောင်းပလောင်တက်အထွေထွေအတွေ့အမှုပုံမှုကြုတ်တာဖုံးကြုတ်ကိုခုလိုတုံးပြချက်ကိုမကြခင်မှာပြေဆုံးနာဆင်ကြမှာပါဒါပြင်ရှမ်းပြည်ကိုကန်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ကျန်းကျုံမြို့နယ်မှာရှိတဲ့အမျိုးသားဒီမိုကရေစီမဟာမိတ်တက်မတော်မိုင်းလာနေနေတဲ့ကကျူဆိုင်တက်စခန်းကိုမနေ့ကပြန်လွှဲပြောင်းပေးလိုက်တဲ့တဲ့ဆက်ရတဲ့ကုညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တက်ရောက်တဲ့တဲ့ကိုကိုကျော်တော်သိန်းနဲ့မတ်တင်ကြီးထက်တို့ကကြေညာပေးပါမယ်ရှင်
လျှို့ဝှက်မှတ်တမ်းတွေကိုအွန်လိုင်းကနေဖွင့်ချတဲ့ WikiLeaks အဖွဲ့ကအခုနောက်ဆုံးထုတ်လိုက်တာတွေကနေဖြစ်လာတဲ့အကျိုးဆက်တွေပေါ်အမေရိကန်နိုင်ငံသားတွေအနေနဲ့အထူးပဲစိုးရိမ်နေတယ်လို့အမေရိကန်ထိတ်တန့်ထောက်လှမ်းရေးအဖွဲ့ကပြောလိုက်ပါတယ်။လူသိရှင်ကြားထွက်လာတဲ့လျှို့ဝှက်မှတ်တမ်း8,981ခုဟာအစစ်အမှန်တွေလားဆိုတဲ့ပေါ်ဗုဒ္ဓနေမှာ CIA ပြောခွင့်ရကအမှတ်ချက်ပေးပြောဖို့ညင်ပါတယ်။ဒါပေမဲ့လည်းအကြံဖက်ဝါဒီတွေတခြားရန်သူတွေရဲ့ Android ကနေထောက်လှမ်းရေးအဖွဲ့တွေအနေနဲ့အမေရိကန်ကိုကာကွယ်နိုင်စွမ်းထိခိုက်ပျက်စီးစေဖို့ WikiLeaks ကယူရတယ်ဆိုတာတန်မြတ်ဖြစ်စရာမရှိဘူးလို့ပြောပါတယ်။ဒီလိုဖွင့်ချတာမျိုးဟာအမေရိကန်ဝန်ထမ်းတွေနဲ့လုံဆောင်ချက်တွေကို Android ဖြစ်စေဦးတာမကမိမိတို့ရဲ့ရန်သူတွေကမိမိတို့ကိုဘေးဒုက္ခရောက်အောင်လုပ်နိုင်မဲ့နီလန်းတွေနဲ့အချက်လက်တွေကိုပေးလိုက်တာဖြစ်တယ်လို့ CIA ပြောခွင့်ရဂျိုနာသန်လူးကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကလည်းသတိထားရမယ့်သဘောဗိုလ်ဒူးနေကပြောသွားပြီးတရုတ်ဘက်အချက်လက်တွေပေါက်ကြားအောင်လုပ်ခဲ့သူတွေကိုစုံစမ်းအရေးယူမယ်လို့ဆိုပါတယ်။
ဆီးရီးယားနိုင်ငံရက္ခာမြို့ကိုအစ္စလာမ်မြစ်အစွန်ရောက် IS စစ်သွေးကြတွေထံကပြန်လည်တိုက်ခိုက်သိမ်းယူရေးအထောက်အကူပေးဖို့အတွက်အမေရိကန်မရိန်းတပ်သားတွေကိုဆီးရီးယားနိုင်ငံမြောက်ပိုင်းမှာတက်ချထားပါတယ်။မရိန်းတပ်သားတွေတက်ချထားတဲ့အကြောင်းပထမဆုံးဖော်ပြလိုက်တဲ့ Washington Post သတင်းစာကြီးကတော့အမေရိကန်လက်နက်ကြီးတပ်ရောက်ရှိလာမှုဟာဆိုရင်ဆီးရီးယားနိုင်ငံတွင်အမေရိကန်စစ်ဖက်တပ်ဖွဲ့တွေအုံပြုမှုမှာထူးခြားတဲ့ဖြစ်ထွန်းမှုအဖြစ်ဖော်ပြပါတယ်။တရားဝင်ကြေညာချက်တွေတော့မရှိသေးပါဘူး။ဒါပေမဲ့လည်းစစ်တပ်တာဝန်ရှိသူတွေကတက်ချထားတဲ့ကိစ္စကိုသတင်းမီဒီယာတွေမှာအတည်ပြုပြောဆိုကြပါတယ်။အမေရိကန်အမြောက်လက်နက်ကြီးတပ်ဖွဲ့တစ်ခုဒေတာတွင်းမှာတက်ချနေရာယူထားပြီးလဲဖြစ်ပါတယ်။နိုင်ငံမြောက်ပိုင်းရာကာမြို့ရဲ့အနောက်မြောက်ဘက်138ကီလိုမီတာအကွာကမန်ဘီချ်မြို့မှာလဲအမေရိကန်မရိန်းတပ်ဖွဲ့ဆင်းလွတ်ထားပြီးဖြစ်ပါတယ်။အစ္စလာမ်မြစ်အစွန်ရောက် IS အဖွဲ့ကသူတို့ရဲ့ကာလီဖိတ်အုပ်ချုပ်ရေးမြို့အဖြစ်ကြီးညာထားတဲ့ရာကာမြို့မှာတော့ IS တိုက်ခိုက်ရေးသမား4000လောက်ရှိမယ်လို့ခန့်မှန်းထားကြတာပါ။မန်ဘီချ်မြို့ကိုအမေရိကန်တပ်ဖွဲ့ဆီလွတ်တာကဒေတာရင်းအဖွဲ့အသီးသီးတို့အချင်းချင်းပြန်ပြီးတိုက်ကြခိုက်ကြမယ်အရေးကာကွယ်ဖို့တိုက်ကြခိုက်ကြတာတွေမရှိစေဖို့ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဖော်ပြပါတယ်။အခုချိန်ထိတော့အမေရိကန်ပြည်ထောင်စုကဆီးရီးယားနိုင်ငံတွင်မြေပြင်တပ်သားချထားမှုကိုအကန့်အသတ်နဲ့ချထားဆဲဖြစ်ပါတယ်။ IS ကိုတိုက်ခိုက်နေတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ IRN နဲ့ကတ်လူမျိုးစုမဟာမိတ်တပ်ဖွဲ့တွေကိုထောက်ပံ့ပေးတဲ့အနေနဲ့အမေရိကန်အထူးစစ်စင်ရေးတပ်ဖွဲ့ဝင်900လောက်ကိုပဲတက်ချထားတာဖြစ်ပါတယ်
။အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်မှာတိုင်းဆောက်ပြီးတရားမဝင်ဝင်လာသူတွေကိုနှိမ်နှင်းရေးအစီအစဉ်စတင်ဖို့လိုအပ်တဲ့ဗန်ဒံွေတွေကန်ယူတန်းဆောင်တပ်ဖွဲ့တဘောဝဘီယန်တွေရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့နဲ့ဂျေစိတ်လုံခြုံရေးအဖွဲ့တွေရဲ့ဗန်ဒံွေကိုဖျက်ပြီးယူဖို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်။မက္ကဆီကိုနဲ့အမေရိကန်တိုက်အလဲပိုင်းဒေသတွေကနေတရားမဝင်ဝင်လာသူတွေကိုတားဆီးဖို့ကီလိုမီတာ3200ရှိတဲ့တိုင်းကိုစောက်မယ်လို့သမ္မတယူကောက်ပွဲမဲဆွယ်စည်းဝေးနဲ့ကာလာတွင်မစ္စတာထရမ့်ကအခိုင်အမာပြောခဲ့တာပါ။ဒါပေမဲ့လည်းအခုတော့ကြီးမားတဲ့ဒီစီမံကိန်းအတွက်ဗန်နာဝေဘယ်လိုရောက်အောင်လုပ်မလဲဆိုတာသမ္မတထရမ့်စဉ်းစားနေရပါပြီ။တိုင်းဆောက်ဖို့ဒေါ်လာ12ဘီလီယံကုန်မယ်လို့သူကခန့်မှန်းထားပေမဲ့အမိမေလွန်ကြုံရေးဌာနကတော့ကုန်ကြစည်ဟာဒေါ်လာ 21.6 ဘီလီယံအထိရှိနိုင်တယ်လို့ပြောထားပါလေ။အမေရိကန်တောင်ပိုင်းနယ်စပ်မှာလက်ရဖမ်းမိတာတွေအရဆိုရင်ဇန်နဝါရီလကနေဖေဖော်ဝါရီလအတွင်းတရားမဝင်နယ်စပ်ဖြတ်ဝင်တာ40ရာခိုင်နှုန်းရော့ကျသွားတာကိုအမေရိကန်အကောက်ခွန်နဲ့နေဆက်ကောက်ရေးတာဝန်ရှိသူတွေဗိုလ်ဒူးနေကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဇန်နဝါရီ20ရက်နေ့မှာသမ္မတဒေါ်နယ်ထရမ့်ကျန်းသက်စာချင်းဆိုပြီးကြတဲ့ကဆိုရင် အမေရိကန်နဲ့တရားမဝင်ဝင်လာဖို့ကြိုးစားသူအစီအတွက်တိတိကတာရောကြသွားတယ်လို့အမိမေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်
။မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်တော်စုအတွင်းပြည်ဝင်ခွင့်တမ်းမြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ကိုဟာဝိုင်ီပြည်နယ်ကတရားစွဲလိုက်ပြီးဖြစ်ပါတယ်။အသစ်ပြင်ဆင်ပြီးထုတ်ပြန်လိုက်တဲ့သမ္မတရဲ့ခီးသွွာလာခွင့်တမ်းမြစ်မိန့်ကိုတရားစွဲဆိုလိုက်တဲ့ပထမဆုံးပြည်နယ်ဖြစ်ဟာဝိုင်ီပြည်နယ်ကတရားဆဆွဲလိုက်တာပါ။သမ္မတရဲ့အမိန့်ညွှန်ကြားချက်ကဟာဝိုင်ီပြည်နယ်တွင်နေထိုင်တဲ့မွတ်စလင်တွေခီးသွွာလုပ်ငန်းနဲ့နိုင်ငံတကာကျောင်းသားတွေအပေါ်မှာအထိနာစေလိမ့်မယ်လို့ပြောဆိုပြီးအစိုးရရှေ့နေတွေကမနေ့ဗုဒ္ဓဦးနေ့နောက်ပိုင်းမှာမြို့တော်ဟိုနိုလူလူကပြည်ထောင်စုတရားရုံးတစ်ခုမှာအမှုဖွင့်တာဖြစ်ပါတယ်။အီရန်၊လေးဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယီမင်နိုင်ငံ6ခုကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ကို3လတားမြစ်ပြီးအမေရိကန်ရဲ့ဒုက္ခသည်များပြန်လည်နေရာချထားရေးအစည်းအဝေးကို4လတားပိတ်လိုက်တဲ့သမ္မတထရန့်လက်မှတ်ရေးထိုးတဲ့အမိန့်ညွှန်ကြားချက်အစ်စ်ကတော့ပြီးခဲ့တဲ့တနင်္လာနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့အမိန့်ညွှန်ကြားချက်အစ်စ်စတင်မတက်ရောက်ခင်မတ်လ15ရက်နေ့မှာဟာဝိုင်ယီပြည်နယ်ရဲ့တိုင်ကြားချက်ကိုပြည်ထောင်စုတရားသူကြီးတဦးကကြားနာမှာဖြစ်ပါတယ
်။ UAB ဝိဒန်တန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနဲ့တန်တမာဆက်ဆံရေးဖြတ်တောက်မဲ့အလားအလာကိုမလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဆက်ကဗိုလ်ဒူးနေမှာပယ်ချပြီးတန်တမာရေးတင်းမာမှုအချိန်မြင့်လာနေတာကိုဖြေရှင်းရေးဆက်ဆက်ညှိနှိုင်းဖို့သူအစိုးရအနေနဲ့ကြိုးစားသွားမယ်လို့ပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ပြည်သူ့အမေကွဲအကူကွာလာလမ်ပူလေးစီမှာလုံခြံခံရပြီးတည်ဆုံသွားတဲ့ဖြစ်နဲ့ပတ်သက်လို့နိုင်ငံခြားဆက်ဆံရေးပူပူတင်းမာလာနေတာပါ။သူတို့နိုင်ငံတွေထဲမှာရှိနေကြတဲ့တစ်ဖက်နိုင်ငံသားတွေကိုထောက်ခေါ်ခွင့်မပေးဘဲအသီးသီးပိတ်ပင်ထားပြီးမလေးရှားကတော့သူတို့နိုင်ငံသားတွေဟာပြန်ပြီးဆွဲခံထားရတယ်လို့ဆိုပါတယ်။နောက်ကိုရီးယားမှာမလေးရှားနိုင်ငံသား17ယောက်ရှိနေတယ်လို့မလေးရှားနိုင်ငံသားရေးဌာနကပြောပါတယ်။အဲ့ဒီအထက်မှာတန်ယုံဝန်ထမ်း2ဦး၊ပိသားစုဝင်6ဦးနဲ့ကုလသမဂ္ဂစာနယ်ရေးခါအစီအစဉ် WFP မှာလုပ်ကိုင်နေသူ2ဦးလို့ပါဝင်ပါတယ်။ဆက်သွယ်ရေးလမ်းကြောင်းရနေတဲ့အတွက်လက်ရှိမှာတန်တမာဆက်ဆံရေးဆက်ရှိနေတယ်လို့ဝန်ကြီးချုပ်ရာဇက်ကပြောပါတယ်။ခြေဆက်ညှိနှိုင်းမှုဒီလမ်းတွေရှိတာကြောင့်ဆက်ဆံရေးကိုဆက်ထိန်းထားမှာဖြစ်ကြောင်းအခုတော့မြောက်ကိုရီးယားအစိုးရကဘာတွေလူကျင်နေဆိုတာကိုစမ်းစစ်ရတော့မှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်ကဆိုပါတယ်။မြောက်ကိုရီးယားနဲ့မလေးရှားတို့အကြားမှာထူးထူးခြားခြားခိုင်မာတဲ့ဆက်ဆံရေးနှစ်ပေါင်းများစွာရှိထားတာပါ။ဒါပေမဲ့ကင်ဂျုံနမ်ကိုအမျိုးသမီးနှူးကအစိတ်နဲ့တုတ်ပြီးလှုပ်ကြံခဲ့ပြီးကလေးကဆက်ဆံရေးတင်းမာနေတာဖြစ်ပါတယ်။
တန်ကိုရီးယားသမ္မတပတ်ကွန်ဟေကိုရာထူးကဖယ်ရှားရေးဥတီသွားစီနိုင်တဲ့နိုင်ငံရေးအရှုပ်တော်ပုံမှာပါဝင်ပတ်သက်တယ်လို့ဆွဲဆိုခံထားတဲ့တန်ကိုရီးယားဆမ်ဆောင်လုပ်ငန်းစုကြီးရဲ့အကြီးအကဲကသူ့မှာအပြစ်မရှိကြောင်းကြေညာပြောဆိုလိုက်ပါတယ်။ဒီကနေ့ဂျာတာဘရီနှင့်တရားရုံးချနာမှုအတွင်းဆမ်ဆောင်အကြီးအကဲလီဂျီယောင်ရဲ့ရှင်းနေတဲ့ဦးကအမှုတွေရဲ့ကိုစားရှောက်လဲချက်ထုတ်ခဲ့တာပါ။လက်ပေးမှုအလွဲသုံးစားလုပ်မှုအဂရီလိုက်စားမှုလိန်လယ်မှုဆွဲချက်တွေနဲ့ပြီးခဲ့တဲ့လကဖမ်းဆီးခံရတဲ့ဆမ်ဆောင်လုပ်ငန်းကြီးရဲ့ဒုတိယဥက္ကဋ္ဌအသက်48နှစ်အရွယ်လီဂျီယောင်ကတော့ဖမ်းဆီးချုပ်နှောင်ခံထားရပါတယ်။သမ္မတပတ်ကွန်ဟီရဲ့မိတ်ဆွေရင်းချွိုင်းဆွန်စေဦးစီးတဲ့ပရဟိတအဖွဲ့အစည်းကြီးနှစ်ခုကိုလီဂျီယောင်ကဒေါ်လာသန်းနဲ့ချီပေးခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဆမ်ဆောင်နဲ့စီးပွားဘက်ကုမ္ပဏီနှစ်ခုပေါင်းစည်းရေးအမျိုးသားပင်စင်ဌာနကဘက်လိုက်ပြီးဆုံးဖြတ်ပေးရေးအလဲအလှယ်အဖြစ်နဲ့အခုလိုဒေါ်လာသန်းနဲ့ချီပေးကြတာဖြစ်ပေမဲ့ဒေါ်လာသန်း100ချော်လောက်ဆုံးရှုံးခဲ့နိုင်တယ်လို့လည်းအစိုးရရှင်းနေတွေကပြောပါတယ်။ဒီလိုကုမ္ပဏီတွေကိုပူးပေါင်းလိုက်တာကြောင့်နာမကျန်းဖြစ်နေတဲ့ဖခင်ဖြစ်သူထံကနေလုပ်ငန်းစုကြီးတစ်ခုလုံးကိုလွှဲပြောင်းချုပ်ကန့်နိုင်ရေးလီဂျီယာအတွက်ပို့ပြီးတော့လွယ်ကူသွားစေတာလည်းဖြစ်ပါတယ်
။ဆရာဝန်လို့အယောင်ဆောင်ထားတဲ့လက်နက်ကင်တွေကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအကြီးဆုံးစစ်ဆေးရုံကိုဗိုလ်ဒူးနေကဝန်တိုက်တာကြောင့်လူ30ယောက်သေဆုံးပြီး68ယောက်ထဲမှာနေထိုင်ရရသွားတယ်လို့အာဖဂန်ကာကွယ်ရေးဌာနကပြောပါတယ်။အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကစေရင်ဘူနာရီတို့ကြောင့်ဝန်းရံပိတ်ဆို့ပြီးပြန်ချေမုန်းတာကြောင့်ဝန်တိုက်တဲ့လူအလုံးသေဆုံးသွားပါတယ်။ကဘူးမျိုးလေပိုင်းကဂရင်လီယာဆန်ဆာဒါမိုဟာမက်ဒေါ우ဒ်ခန်စေရင်ဝန်ပေါ့မှာအသေးခံကားဘုံးဖောက်ခွဲပြီးစတိုက်တာလို့မျက်မြင်တွေကပြောပါတယ်။အဲဒီနောက်မှာမောင်းမြန်တနတ်တွေလက်ပစ်ဘုံးတွေကင်ပြီးအသေးခံဖောက်ခွဲရေးဝှစ်ဆောင်ဝစ်ထားတဲ့တိုက်ခိုက်သူအများပြားကအထက်မြင့်စေရင်အဆောက်အဦတွေကိုအတင်းဝန်တိုက်တာပါ။လူနာတွေနဲ့စေရင်လူသားတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတဲ့နောက်ဝန်တိုက်တဲ့လူအလုံးကိုလူမျိုးရေးတပ်ဖွဲ့တွေကတုတ်တင်လိုက်တာပါ။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်ဖွဲ့ကိုတစ္ဆာခံတွေကပြောပါတယ
်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့နိုင်ငံလုံးဆိုင်ရာခေါင်းဆောင်လို့တူရကီအစိုးရကပြောဆိုပြီးအမျိုးသားတအုပ်ကိုနောက်တစ်ချိန်ထပ်ဖန်ပါတယ်။ ဒီ မျိုး သား က အရင် တုန်း က လည်း အချိန် ကြီး ဖမ်း ခံ ခဲ့ ရ ပြီး တဲ့ နောက် ပြန် လွတ် ခဲ့ သူ ဖြစ် တယ် လို့ တူရကီ မီဒီယာ တွေ က ဖော်ပြ ပါတယ် အဘူ ဟန်ဆလာ လို့ သိ ကြ တဲ့ ဟာလီ ဘီယန်ကော့ ဟာ အရင် တုန်း က လည်း အကျန်းဖက် တိုက် ခိုက် မှု တွေ မှာ ပါဝင် ပတ်သက် တယ် နောက် ပြည်ပ မှာ 4 ကျင့် တင်နန်း ပေး ဖို့ အတွက် အစွန်း ရောက် တွေ ကို စုဆောင် နေ ဆို ပြီး တော့ ဆွဲဆို ခံ ရ တာ ပါ 2009 ခု နှစ် ကတည်း က ဆိုရင် အနည်းဆုံး 6 ကျိန် လောက် ဖမ်းဆီး ထိန်းသိမ်း ခံ ရ ပြီး ပါဝင် ပတ်သက် တဲ့ ဆိုတဲ့ ဆွဲဆိုချက် တွေ နဲ့ ပတ်သက် လို့ တက်တည်အထောက်အထားမရှိတာကြောင့် လွှတ် ပေး ခဲ့ ရ သူ ပါ အခု တစ် ခါ မှာ တော့ မကြသေးခင် က online မှာ တင် ခဲ့ တဲ့ video ထဲ မှာ မြို့တော် အန်ကာရာ အုပ်ချုပ်ရေးမှု ယုံ ကို ချင်းချောက် ထား တယ် လို့ ဆွဆွဲ ပြီး မနစ် ပုတ်ထူး နေ က သူ့ ကို ဖမ်းဆီး ခဲ့ တာ ဖြစ် ပါ တယ်
ကိုကျော်တိုင်းနဲ့မတ်တင်ထိုက်တို့ကသတင်းလေးကိုတင်ပြပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မလေးကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကိုကန်ဒေတာကနေတရုတ်ပြည်ဘက်ကိုတိုက်ပွဲကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒေတာကန်တွေနဲ့တိုက်ပွဲချင်းတွေကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာအခုသတင်းပတ်အတွင်းတကြော့ပြန်ပြီးတော့တိုက်ပွဲကြောင့်
တိုက်ပွဲကာလအတွင်းတရုတ်နိုင်ငံတဲကိုလမ်းနဲ့ကြီးကြီးကြားထိမှန်မှုတွေလည်းရှိခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်။ချင်းနေတဲကိုစုံစမ်းမေးမြန်းထားတဲ့ရှားပေါင်ကဒေသိကိုပြောပြပေးပါလိမ့်မယ်။တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းလောက်ကိုင်းမြို့နဲ့အနီးတစ်ဝိုက်မှာပြန်လည်စတင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ခြမ
ကျွန်တော်တို့ကတရားမဝင်ဝင်လာသူတွေကိုနေနေအစီအစဉ်စတင်ဖို့လိုအပ်တယ်။မြန်မာနိုင်ငံကချင်းနီဟာတရုတ်ဘာသာစကားနဲ့အခုလိုပြောပါရတယ်။မြန်မာနိုင်ငံချင်းနီဟာတရုတ်မြန်မာနယ်စပ်ဒေသတင်းရင်းအကြံအနဲ့
ဆက်ဆံနေပါတယ်။ဒီဖြစ်ပျက်ကိုတရုတ်နိုင်ငံကစိုးရိမ်တကြီးရှိနေပါတယ်။နေဆက်ဒေသတည်ငြိမ်ရေးအများဆုံးပြန်ဖြစ်လာစေဖို့အတွက်ဒီဖြစ်ပျက်မှာပတ်သက်နေသူအားလုံးအနေနဲ့တတ်နိုင်သမျှထိမင်းသိမ်းသိမ်းဆောင်ရွက်ကြဖို့မျှော်လင့်ချက်ဒီလိုမျိုးထိတိုက်တွေ့မှုတွေမဖြစ်အောင်ရှောင်ဖို့ချက်ချင်းပဲအပြစ်ကရက်စဲရေးလုပ်ကြဖို့တရုတ်နိုင်ငံအနေနဲ့တိုက်တွန်းတောင်းဆိုပါတယ် ပြင်တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူပြောတဲ့အထက်မှာတော့မြန်မာနိုင်ငံကမြောက်ပိုင်းမှာမကြာခင်ကဖြစ်တဲ့စစ်ရေးပဋိပက္ခအတွင်းအကြီးအကျယ်ထိခိုက်မှုတွေရှိခဲ့တယ်။အပြစ်မဲ့ပြည်သူတွေကိုထိခိုက်စေတဲ့ဒီပဋိပက္ခအပေါ်မှာတရုတ်နိုင်ငံကပြစ်တင်ရှုတ်ချပါတယ်။ဒီပဋိပက္ခကြောင့်နေဆက်နေလူဦးရေ1000ကျော်ဟာတရုတ်နိုင်ငံထဲပြေးဝင်လာပါတယ်။တရုတ်နိုင်ငံဘက်ကလူတွေကိုလူသားချင်းစာနာသွားပြီးအကူအညီထောက်ပံ့တဲ့နေစရာတွေပေးထားပြီးတော့နေဆက်ဒေသတည်ငြိမ်ရေးအတွက်ထိရောက်တဲ့ဆောင်ရွက်ချက်တွေပြင်ဆင်ဆောင်ရွက်နေတယ်လို့လည်းပြောပါရယ်။မတ်လ6ရက်နေ့က MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြန်လည်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံနေနမိတ်ထဲကလက်နက်ကြီးကြီးနဲ့တခြားကြီးစံတွေကြားရောက်ထိမှန်တာတွေရှိခဲ့ပြီးတရုတ်နယ်စပ်နေသူတဦးထိခိုက်ဒဏ်ရခဲ့တယ်လို့ပိုင်ဆိုင်မှုတချို့လည်းထိခိုက်ပျက်စီးတာတွေရှိခဲ့တယ်လို့လည်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောပါရယ်။တရုတ်နိုင်ငံဘက်ချမ်းကိုဒုက္ခသည်နဲ့တောင်းကြော်ရောက်ရှိနေတယ်လို့တရုတ်နိုင်ငံသားရဲ့ဌာနဘက်ကပြောပေမဲ့လို့လာရှိုဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရဲ့အပြောအရတရုတ်ဘက်ချမ်းထွက်ပြေးကြတဲ့သူတွေဟာတရုတ်ဘာသာစကားပြောတတ်တဲ့သူတွေသာဖြစ်တယ်လို့လာရှိုမြို့ကိုထွက်ပြေးတင်းဆောင်တဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့လာရှိုမန်ဆူကျောင်းကယ်ဆယ်ရေးအဖွဲ့ကဦးမမောင်တန်းကအခုလိုပြောပါတယ်
။ဒီလိုရောက်လာဒုက္ခသည်တွေရှင်းရမယ်ကျွန်တော်မင်းမြန်လို့သိရတာကတော့သူတို့အဲ့တရုတ်ဘက်ကိုရှင်းမှန်ဖြစ်တာနဲ့တရုတ်ကတကားအကုန်ပတ်ပတ်လဲပိတ်ပတ်တယ်အဲ့မှာသူတို့ပြေးမှုရင်တရုတ်တွေကိုပဲပြေးဝင်တယ်။ကြာနေဒီဘက်ကဒီကျွန်တော်ရှေ့ပြောင်းလောက်သားပြောင်းမှာနော်ဗမာပြည်ကအဲဒါမျိုးတွေဆိုပြေးမှုဝင်မှုအဲလောက်ပိုင်းမှာနေတရုတ်ကလည်းကောင်းတက်တယ်အများအောင်ဝင်ထွက်နေလူဆိုတော့သူတို့ပြေးဝင်တယ်။ကဏ္ဍကတော့သူတို့ဗမာပြည်လက်မခံဘူးတရုတ်ကိုပဲလက်ခံတယ်ဆိုတော့ပြီးရတယ်။ဒါဒုက္ခတွေရှိရနေပြီးရတာလား
။လောက်ကင်မျိုးနဲ့ပတ်ဝန်းကျင်တဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသမှာတွားရောက်လှုပ်လှုပ်ကန်ကြတဲ့သူတွေထောင်နဲ့ချီလာရှိုမျိုးဘက်ကိုထွက်ပြေးတိတ်ဆောင်ခဲ့ကြပြီးအခုချိန်ထိလောက်ကင်မျိုးတွင်ပိတ်မိနေတဲ့ဒုက္ခသည်တွေကိုလည်းကူညီကယ်ဆယ်ဖို့ဆက်လက်လှုပ်ဆောင်နေကြတယ်လို့ဦးမမောင်တန်းကပြောပါတယ
်။လှုပ်လှုပ်ဆယ်အစီအစဉ်အားလုံးကတော့ကျွန်တော်မန်းလေးကိုပို့ပေးတာ2000ကျော်ပြီ။2000ကျော်ပြီဆိုတော့အခုလည်းဝင်ဒီဟာဟိုပါပေါ့နော်ဆန်စစ်ဆိုတော့ဟိုဝင်လာတယ်ကျွန်တော်သမင်းတွေးတယ်ရေဆန်းနေပြီးတယ်အပြင်ကားပေါ်ပြန်တင်တယ်သူတို့နားကျင်နားပေါ်နားပြင်ကားပေါ်တင်မန်လေးကိုလွတ်ပေးလိုက်တယ်ဒီနေ့မနေ့ကကျွန်တော်ကားဆယ်စီးလူပေါင်း680ကိုမန်လေးပို့ပြီးသွားရခဲ့မန်လေးမှာဟိုတရဆက်ကံကိုင်းကြီးရှိတယ်ကားကိုင်းကြီးလေအဲ့ဒီကကျွန်တော်ပရိုက်တာဖွင့်လို့ရှိရနောက်အစိုးရလူကပြန်ရှိတယ်သူတို့နဲ့ကျွန်တော်ဖိတ်ဆက်ထားတယ်အဲကျွန်တော်ဒီကနေဘယ်နည်းအောင်လွတ်လိုက်ပြီးတရားစာနံပါတ်ဘလောက်ဘလောက်ဘယ်နည်းအောင်ဆိုတာကျွန်တော်ကတရင်ပေးလိုက်တယ်သူတို့ကအဲ့မှာ အဲ့ဒါနဲ့ဒေတာတွေအတွက်ကားတွေပြန်စီစဉ်ပြီးကားတွေခွဲခွဲပြီးလုပ်ပေးတယ်ဆိုတော့ဝယ်လူကျော်ဒီနေ့တနိုင်ဘွဲမှာလာရှိုးကနေလောက်ကရွတ်သက်သွားပြီအဲ့ဒီမှာကြံပေးမိတယ်ဆိုတဲ့လူတွေကသွားရှာမှာရှာပြီးအားလုံးတင်ပေးမှာမလက်ကန်ကျွန်တော်ဒီကနေ့ကားလုပ်ပေးမယ်ဒီဆက်တော်လာရင်ကျွန်တော်ဒီကနေ့ကားတွေစီစဉ်မှာအဲ့လိုလေလောလောဆယ်စီစဉ်ထားတယ်မှာ
လောက်ကန်မြို့တိုက်ပွဲကြောင့်တိတ်ဆုံးသူ30ထက်မနည်းရှိတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။ရှားဖောင်ဆက်သွယ်မင်းမြန်ထားပါခုဒီခါမှာလည်းတိုင်းရင်းသားလက်နက်ကိုင်းတွေကလက်နက်ကိုင်းလမ်းစဉ်ကိုဆွတ်လွှင့်ရင်းနဲ့ငင်းချင်းလုပ်ငန်းစဉ်မှာပါဝင်လာရေးကိုတက်မတော်ဘက်ကထုတ်ပြန်တဲ့ကြေညာချက်အပေါ်တုံ့ပြန်ချက်ကိုတင်ဆက်ပေးပါမယ်။မြန်မာတက်မတော်နဲ့လက်ရ ကလန်စင်ကိုဆွလွန်ကြောင်းကျင်းညာပြီးတော့ငင်းကြီးလုပ်ငန်းစဉ်မှာပါဝင်လာရေးအစိုးရနဲ့တံပရောကဆိတ်ရှိတိခံပြီးဆက်လက်ဆောင်ရွက်သွားမယ်လို့ကာကွယ်ဦးစီးချုပ်ရုံးကသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့မတ်လ6ရက်နေ့ကထုတ်ပြန်ခဲ့တဲ့တံပရောရဲ့ကျင်းညာချက်ပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့တုံ့ပြန်ချက်တရားအောင်လို့မြောက်ပိုင်းမ
ော့မှလက်နဲ့ဆွံ့ရမယ်လက်နဲ့အပ်မယ်ဆိုတဲ့ဂရီပေးမှသာလေဒီအခုပြောနေတဲ့အာဘာမှတရားရည်ရမှုမရှိသေးတဲ့ငင်းချင်ကြီးသူ့ရဲ့ငင်းချင်ဖြစ်နေတဲ့ပါလို့ရမယ်ပြောတဲ့ဟာကဒါကမြမတမတော်ရဲ့ငင်းချင်ကြီးတကယ်လူလာတဲ့အာဆန္ဒမရှိဘူးတန်းတူညီမျှမရှိဘူးလို့ကျွန်တော်တို့မြင်ပါတယ်
အဲ့ဒီထောက်ပြန်ချက်ထဲမှာပါတဲ့ဒီတက်မတော်ကသူတို့ကင်ဆွဲထားတဲ့ငင်းချင်ကြီးမူဝါဒ6ရက်ကရောတကယ်ပဲအလုပ်ဖြစ်မယ်လို့ထင်ပါသားရှင
်မြမတမတော်ကသူ့ငင်းချင်ကြီးမူ6ရက်နေပဲကင်ပြီးလုပ်မယ်ဆိုရင်တော့အာမြန်မာနိုင်ငံကဘလို့မှပြည်သူစစ်ကိုမရက်နိုင်ဘူးဘလို့မှဒီကျွန်တော်တို့ဒီပြည်တော်စုတကယ်ကိုကျွန်တော်တိုင်းတိုင်းညီညီလေးတွေလုပ်ပြီးတော့မှဆောင်ရွက်နိုင်မဲ့ခြေလမ်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်မြန်မာနိုင်ငံပြည်သူစစ်ကိုရက်ဆဲပြီးတော့မှတကယ်ငင်းချင်ကြီးရဖို့ဆိုရင်တော့ဒီမြမတမတော်အနေနဲ့ဒီလက်ရှိအစိုးရရဲ့မူဝါဒလက်ရှိရဲ့အစိုးရအောက်မှာနေပြီးတော့မှဒီငင်းချင်ကြီးကိစ္စတွေဆောင်ရွက်ဖို့လိုမယ်လို့ကျွန်တော်မြင်ပါတယ
်နောက်ပြီးတော့ဒီတက်မတော်ရဲ့ထုတ်ပြန်ချက်မှာမက်စလာ6ရက်နေ့က MNDA ကိုကန့်တက်တွေကနေသူတို့ဒီနေရာပေါင်း9နေရာ ਉ ပေါ့နော်တပြိုင်နက်သေးဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်အဲ့တော့တကယ်ပဲအနိုင်တိုက်နိုင်မယ်လို့ထင်လို့ဝင်တိုက်တာပါလားရှင
်ကျွန်တော်တို့ကဒီမြမတမတော်လည်းသူထောက်ပြန်ချက်ထဲမှာလည်းပြထားပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကတည်းကဒီဇင်ဘာလကတည်းကကျွန်တော်တို့ဒီကုကန့်ရဲ့တမမှ1ဒီလောက်ကန့်ရဲ့အပေါ်ဖက် -30 30လောက်ပွားတဲ့နေရာမှာကျွန်တော်တို့အပြင်းအထန်ထူးဆန်းစင်နေတယ်အဲ့မှာရွာတွေအကုန်လုံးပြေးနေရပြီလနဲ့ကြီးတွေ130 150ပြီးတော့လေကြောင်းစစ်စင်ရေတော့တောက်လျှောက်တလှကြကြအပြင်းနဲ့ချနေတယ်ဘူးမှဘာမှမတိကြဘူးကျွန်တော်တို့ကစစ်တံကလူလဲခံနေရတယ်ဒါကြောင့်မို့ကျွန်တော်တို့ကဒီအခုစစ်စင်ရေဆောင်ရနေခြင်းဖြစ်ပါတယ
်အဲ့တော့ဒီတိုင်းသားပြည်သူတွေပါစစ်ဘေးဒုက္ခခံနေရတော့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေပေါ့နော်ဘုံမှုတို့ဘက်မှရောတာဝန်ရှိတယ်လို့မထင်ဘူးလားရှင်
တိုက်ပွဲဖြစ်ကြပြီဆိုတော့နှစ်ဖက်စလုံးမှာတာဝန်ရှိပါတယ်ကျွန်တော်တို့လည်းဒေသခံပြည်သူလူထုကျွန်တော်တို့အတက်နိုင်ဆုံးတော့အာဘေးကင်းရာဖြစ်အောင်ကျွန်တော်လည်းအတက်နိုင်ဆုံးကျွန်တော်ကြိုးစားကြတယ်ကျွန်တော်တို့အနေနဲ့လည်းလူထုအတွက်အများကြီးစိတ်မကောင်းလို့ရှိတယ်ကျွန်တော်တို့အတက်နိုင်ဆုံးအငင်းချမ်းဆုံးနည်းလမ်းနဲ့လည်းဖြေရှင်းလို့မရတဲ့အနေအထားမှာဖြစ်နေတာပေါ့
အခုအခြေအနေကတော်တော်လေးဆိုးနေတယ်ပေါ့နော်မြန်မာစစ်တပ်ကလည်းထိုးစစ်တွေနဲ့အပြင်းထန်ပြန်တိုက်နေတယ်အခုဗိုလ်မှူးတို့ရည်ရွယ်ထားတဲ့ဒီနှစ်ဖက်တွေ့ဆုံဆွေးနွေးရေးနိုင်ငံရေးရာဆွေးနွေးရေးရာလည်းဖြစ်မလာသေးဘူးဒီလိုတိုက်ပွဲတွေမျိုးမဟုတ်ပဲနဲ့တခြားလမ်းကြောင်းရောမရှိဘူးလားရှင
်နှစ်ဖက်တစ်ချက်ပြောစင်တာ NCE NCE ကငကူတို့ကကျွန်တော်ဆွေးနွေးတဲ့ NCE ကတကယ်အပြစ်ခဲရေးဆဲနိုင်ဘူးဒါပေမဲ့ NCE ဒီနောက်ပိုင်းဒီမြန်မာတမတော်ကပြည်ပြင်ပြောင်းလဲတဲ့ NCE ရထိုးခဲ့တဲ့ NCE ထိုးခဲ့တဲ့ဒိုင်းနာအခွင့်အရေးတော်မှာမြန်မာတပ်မတော်တိုက်ပွဲတွေဖြစ်နေတာဒီ NCE ကလက်တွေ့အဲတကယ်ကိုစစ်ပွဲတွေရက်ဆဲနိုင်တဲ့ NCE မဟုတ်ဘူးဒါကြောင့်မို့ကျွန်တော်တို့မြင်တာကအာကျွန်တော်တို့တကယ်တိုက်ပွဲဖြစ်နေတဲ့အဖွဲ့အစည်းတွေနဲ့အခုလက်ရှိအစိုးရနဲ့တော့မြန်မာတပ်မတော်ကလည်းလက်ရှိအစိုးရစကောက်နားထောင်ပြီးတော့မှလက်ရှိအခြေအနေကိုကျွန်တော်ဆွေးနွေးပြီးတော့မှဒီအပြည့်ရဖို့လိုပါတယ်ဒါကကျွန်တော်တို့ပြောနေတဲ့ဒီပန်ခန်းထိပ်တည်မိလာခန်းလေးကျွန်တော်ပြောနေတဲ့လမ်းကြောင်းအစ်စ်ကိုရှာဖို့လိုတယ်ဒီ NCA လက်တွေ့အလုံးမဖြစ်တော့ဘူးလက်တွေ့အလုံးမဖြစ်တာကြာလဲဒါကလည်းမြန်မာတပ်မတော်ရဲ့မူတဘောသားတွေကြောင့်ပဲဖြစ်ပါတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကျတော့ကျွန်တော်တို့ကဒီလိုတွေ့ဆုံချင်တဲ့ဆွေးနွေးချင်တဲ့အရင်ဆုံးဆိုကျွန်တော်တို့ NCA တော့ထိုးနိုင်တယ်ကျွန်တော်ပြောတော်ညာလဲမြန်မာတပ်မတော်ကကျွန်တော်တို့လက်နဲ့ချမှလက်နဲ့အပ်ဖို့ဒရီပြီးမှတာလေပါလို့ရမယ်ဟိုတနေ့တော့က
ဒါဘိုးဆုံးမြတ်ထုံးပြောတဲ့အပိုင်းဆိုရင်ကျွန်တော်တို့ဘယ်အဆင့်မှပြေးမပါနိုင်ဘူးဆွေးနွေးသေးကွဲတယ်လည်းမပါနိုင်ဘူးညီချင်းဖြစ်တယ်လည်းမပါနိုင်ဘူးရည်တည်ချက်ပြောတာဒီတာအဲ့လိုပြောတာနဲ့တစ်ပိုင်းနဲ့တစ်ပိုင်းလည်းကျွန်တော်တို့ဒီလိုပဲမြန်မာတပ်မတော်ရဲ့ထုတ်စစ်ကိုကျွန်တော်တို့ကအလူလိတ်ခံပြီးတော့နောက်ဒီလိုပဲအပြတ်တော့ခံလို့တော့အခြေရောကျွန်တော်တို့လည်းလက်မခံနိုင
တရုတ် မြန်မာ နယ်စပ်မှာ ဖြစ်နေတဲ့ တိုက်ပွဲ အခြေအနေတွေ ပေါ့နော် အဲ့ဒါနဲ့ ပတ်သက်ပြီး ပြောသွားတယ် ဒါတွေကို ချက်ချင်း ရပ်ပြီးတော့ အပြစ်ခက် ရစေရေး အတွက် ဆွေးနွေးကြပါလို့ သူတို့ဘက်က တိုက်တွန်းထားပါတယ် ဒီပေါ်မှာရော ဒီမြောက်ပိုင်း မဟာမိတ် အဖွဲ့ကြီးရဲ့ သဘောထားဘယ် လို့ ရှိပါလဲ ရှင်
ဟုတ်ကဲ့ပါ ကျွန်တော်တို့ မြင်လာကတော့ တရုတ် အစိုးရ အနေနဲ့ ဒီထက် ပိုပြီးတော့ ဖြည်းဖြည်းရောက် ပြောဖို့လိုတယ် လှုပ်လဲလှုပ်ဖို့လိုတယ်လို့ ကျွန်တော် မြင်ပါတယ် ဘာဖြစ်လဲဆိုတော့ အခု တိုက်ပွဲတွေက ဒီ အခု တောက်လျှောက် ဖြစ်နေတဲ့ လက်နက် ကြီးတွေ ဆိုရင် တရုတ်
ကချမ်းကိုတော်တော်များများကြပါပြီ။မနေ့ကလည်းအများကြီးကြပါတယ်။ဆိုတော့ဒါတရုတ်ရဲ့တရုတ်လူထုတက်လက်တော်တော်အနေနဲ့များလာပါတယ်။ဘုံမကျောက်တာဖုံးကျော်ကိုမန်အင်ဂျင်နီယာကဆက်သွယ်မေးမြန်းထားတာပါ။အခုတခါမှာလဲကျိုင်းတုံမျိုးနယ်မှာရှိတဲ့ကျူးစန်းတပ်စခန်းကိုမနေ့ကပြန်လဲလွှဲပြောင်းပြလိုက်တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမျိုးနယ်မှာရှိတဲ့အမျို ကျူဆိုင်တက်စခန်းကို UWSA လို့ခေါ်တဲ့ဝါပြည်သွေးစီညီညွတ်ရေးတက်မတော်ကနေတင်ယူထားရကနေမနေ့ကပြန်လည်လွှဲပြောင်းပေးခဲ့တယ်လို့နှစ်ဖက်တပ်ဖွဲ့တောင်းရှိသူတွေကပြောပါတယ်။ဝါတပ်ဖွဲ့ကနေစီရေးလေးကျင်းဖို့အကြောင်းပြချင်တဲ့2016ခုနှစ်ကတည်းကတင်ပိုက်ထားတဲ့တက်စခန်းနေရာ5ခုထဲက4ခုကိုပြန်လှည့်ပေးတာဖြစ်ပြီးတော့ကျန်တဲ့လွေဆမ်ဆုံတက်စခန်းမှာဝါတပ်ဖွဲ့နေရာယူထားစေလို့လည်းရှမ်းပြည်ရေးလေးလာသူတွေကပြောပါတယ်။ထိုင်းချေဆိုင်ဖီယင်းမာပိုင်းတင်းတောက်နိုင်ကွဲကတင်ပေးပို့ထားတာကိုနားဆင်ပါရှင့်။
ဟုတ်ကဲ့ပါ UWSA ကိုဝါပြည်သွေးစီညီညွတ်ရေးတပ်မတော်ကနေတင်ယူထားတဲ့အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် NDAA ESS ကိုမိုင်းလာထုဒေတာ၄ရက်ကျိုင်းတုံမြို့နယ်ကကျူဆိုင်တပ်စခန်းကိုမနေ့ကပြန်လည်ပြရခဲ့ပြီလို့မိုင်းလာတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကပြောပါတယ
်။မနေ့ကခုနကခွဲဟာဝါဖရမသူထောက်ဆောင်တွေလာတယ်။ကျွန်တော်တို့ရှင်းတာတင်ပြတော့တယ်ဒီလမ်းတွေကစခန်းတွေကမတူသေးဘူး။ဟောဒီပလက်ကြံနေတယ်။ဒီမှာလည်းပြန်ပေးမယ်လို့ပြောတယ်။ဒီလိုကြမ်းတာကျွန်တော်အလုံးကြံပြလိုက်ပြီ။နော်။အဲဒီဘက်မှာတော့အေးဆစ်စ်ပဲ။
မိုင်းလာတပ်ဖွဲ့ရဲ့ကျူဆိုင်တပ်စခန်၊လွယ်ဆန်စုံတပ်စခန်နဲ့ဘန်မတ်ဖိုင်တပ်စခန်တွေကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလကုန်ပိုင်းလောက်မှာဝါတပ်ဖွဲ့တွေကတိုင်ပိုက်ထားရကနေမနေ့ကကျူဆိုင်တပ်စခန်ကိုပြန်လည်လွှဲပြောင်းပေးခဲ့တာပါ။လက်ရှိမှာမိုင်းလာချိုင်းတုံလမ်းမနားမှာရှိတဲ့ကျူဆိုင်တပ်စခန်ကိုလွှဲပြောင်းပေးခဲ့ပြီးမဲ့လွယ်ဆန်စုံတပ်စခန်ကိုတော့ဝါတပ်ဖွဲ့ကနေပြန်လည်လွှဲပြောင်းပေးအပ်တာမျိုးမရှိသေးပါဘူး။ဝါတပ်ဖွဲ့တွေအနေနဲ့ဒီစခန်းကိုခရီးကျန်းစည်းရေးလေ့ကျင့်ဖို့အတွက်တာနေရာယူထားတာဖြစ်ပြီးအစိုးရကလည်းညွှန်ကြားလာတဲ့အပေါ်မှာငြိမ်းချမ်းရေးအတွက်တည်တည်တကိုပြန်လည်လွှဲအပ်ပေးတာဖြစ်တယ်လို့ UWSA ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ
်။ဒီဆုံးတာကကြာပြီးခုကနောက်ဆုံးငြိမ်းချမ်းရေးအတွက်ပေါ့နော်။အစိုးရကလည်းသုတ်ပြီးကိုဖယ်ပေးဖို့ပြောတဲ့စခန်းကိုကျွန်တော်တို့ကမိုင်းလားကိုပြန်အပ်ပေးလိုက်
တပ်စခန်းလွှဲပြောင်းပေးတာနဲ့ပတ်သက်လို့ဝါတပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တာဝန်ရှိသူတွေကနေတရားဝင်ပြောဆိုခဲ့ပေမဲ့အသေးစိတ်အချင်းတွေကတော့ဖြေကြားခဲ့ခြင်းမရှိပါဘူး။မိုင်းလာအထုဒေတာလေးရဲ့ကျူဆိုင်တပ်စခန်းတွေကိုလွှဲပြောင်းပေးရတဲ့အကြောင်းနဲ့ပတ်သက်လို့ရှမ်းပြည်ရေးလှစ်လာသူရှမ်းနတော်စစ်သတင်းအဒီတာချုပ်ကိုဆိုင်မင်းကခုလိုပြောပါတယ်
။ဝါတပ်ဖွဲ့ကနေဒီကျူဆိုင်တပ်စခန်းကိုလွှဲအပ်ပေးတာဆိုတာကတော့ဟုတ်မှန်ပါတယ်။တပ်စခန်းတွေပြောင်းပေးမှုတွေတော့ရှိတယ်ဒါပေမဲ့ဝါတပ်ဖွဲ့တွေမင်းလာနေနေတဲ့ကနေထုတ်တာမရှိသေးဘူးကိုစခန်းကနေဒီစခန်းပြန်စုလိုက်တဲ့သဘောဖြစ်ပါတယ်ဒီလိုဒီဆိုင်ဆိုတဲ့တောင်ဖက်ဆိုကိုရွှေ့ကြပြီးတော့မှလမ်းနမ်လမ်းဆိုတဲ့တပ်စခန်းမှာတော့ရောက်ပြီးတော့မှပူးပေါင်းနေထိုင်တဲ့အဆင့်လည်းရှိပါသေးတယ်ခင်ဗျအခုလိုက်ဆမ်းဆုံဆိုတဲ့တပ်စခန်းကြီးတစ်ခုထပ်ကြံလာတဲ့အမှလည်းရှိနေတော့မှာပဲစက်တင်ဘာ28ရက်နေ့ဒီလိုဝင်လာတယ်တင်မတုံးဆယ်ရည်နေမှာမင်္ဂလာတပ်ဖွဲ့ရဲ့တပ်စခန်း၅ခုကိုတင်ပိုက်တယ်။လွယ်ကျူဆိုင်ရှိနေ၊လွယ်ဆမ်းစုံရှိနေ၊ပန်းမဖိုက်တဲ့စခန်းရှိနေ၊ခိုးဆုံဆိုတဲ့စခန်းရယ်၊ဝမ်နောင်ဟုတ်ဆိုတဲ့စခန်းရယ်ရှိတယ်။ဒီကိစ္စ2016နှစ်မကုန်ခင်တုန်းကတော့၃ခုဆုတ်ပေးလိုက်တယ်လေ။အခုမနေ့တုန်းကလွယ်ကျူဆိုင်ကိုထပ်ဆုတ်တယ်ဆိုတော့လွယ်ဆန်းစုံတပ်စခန်းကြံပြီးတာပေါ့ခင်ဗျ
။မိုင်းလာသူတွေကလည်းရဲ့ကျူဆိုင်တပ်စခန်း၊လွယ်ဆန်းစုံတပ်စခန်းနဲ့ပန်မတ်ဖိုင်စခန်းတွေဟာစစ်ဗျူဟာရရေးပါတဲ့ဒေတာဖြစ်တယ်လို့လဲရှမ်းတန်တော်စစ်သတင်းအဒီတာချုပ်ကိုဆိုင်မင်းကအခုလိုဆက်ပြောပါတယ်
။ကျူဆိုင်ကတိုင်းတူမင်းလာရဲ့ဒီမင်းလာနေနေထိုးဝင်လာနေ ไอ้ที่เราเจอไซส์สุดได้ตัดสักครั้งก็อาศัยตั้งมาตัวเย่ตัดไปกูลงว่ากูซีเย่อายาอาดาเรตังกงชิดตาเลยแล้วก็ปัตมาอาดาเรตังกงมโนเมื่อวานเนี่ยเทโกทักกันแล้วซีเย่ตั้งมาไฟสุดได้เกิดสักครั้งก็เลยเด็กเกิดดีกว่าเทโกเกิดก่อนเนาะโอมาดีอาศัยเทโกทาร์เรเกิดการนำปิงตาปิงเกิดสักครั้งสุดยิ่งเอามาก็อาศัยเทอายุปาร์เรเกิดสักครั้งในเมื่อวานเนี่ยเทโกมโนซีเย่เลยดีตั้งมาไฟเกิดสักครั้งก็ลงว่ากูอายุปาร์เนี่ยดีไรทางซึ่งสุ
ဒီကြိုးစားတဲ့စခန်းကိုပြီးခဲ့တဲ့2020ခုနှစ်ဇန်နဝါရီလကျောင်းနေတောင်ကုန်းဖြစ်ပါတယ်ခင်ဗျာ။ဝါတာဖွဲ့အနေနဲ့မိုင်းလာသစခန်တွေပေါ်ဝင်ရောက်သိမ်းပိုက်တာဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ကျင်းပခဲ့တဲ့23ရာစုပင်လုံကြီးလာကမှာမိုင်းလာသဖွဲ့ကောင်းဆောင်တွေအနေနဲ့အာသက်တရောပါဝင်နေမှု အခါလူမျိုးတွေတဲ့ကိုပိုင်အုပ်ချုပ်ခွင့်တောင်းဆိုနေမှုနှစ်သိသိရာစုပင်လုံကြီးလာကမှာကော်မတီဝင်ဖြစ်ပါဝင်နေတဲ့အကြောင်းကိစ္စရပ်တွေနဲ့ပတ်သက်နိုင်တယ်လို့လဲရှမ်းကြီးရေးကဲခတ်သူတွေကသုံးသပ်ထားပါတယ်။ ဝါတာဖွဲ့အနေနဲ့ကတော့2009ခုနှစ်ကတည်းကမြန်မာသမ္မတကနေဝါနဲ့မိုင်းလာတပ်ဖွဲ့ကိုနေကြားဆောက်တပ်သွင်းပြောင်းဖို့ဖိအားပေးတော့ကနေမြေလုံချုံရွေးရပူးသွဲစခန်းချဖို့မိုင်းလာတပ်ဖွဲ့နဲ့ဝါတာဖွဲ့တို့ကနေသဘောတူညီမှုရယူခဲ့တယ်လို့လဲဆိုပါတယ်။လက်ရှိမှာရှမ်းပြည်မြောက်ပိုင်းဒေသလက်နက်ကန်တိုင်းဒါဖွဲ့တွေကနေဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ဗိုလ်ဌာနချုပ်ပန်းစမ်းမှာည ပြည်သူ့ကောင်းဆောင်တော့ပဲငင်းချမ်းရေးစာချုပ်သိက္ခူပေါ်ဆောင်သွားမယ်လို့သဘောတူညီခဲ့ကြပါတယ်။ပန်းစန်းစည်းဝေးမှာ UWSA 1B
သွေးစည်းညို့ရေးဖွဲ့ကနေမိုင်းလာသားဖွဲ့ပေါ်သဘောထားမြင်ပြောင်းလာပြီးတိမ့်ပတ်နေရာယူထားတဲ့သက်စခန်းတွေကိုပြန်လည်လွှဲပြောင်းပေးတာဖြစ်နိုင်တယ်လို့လည်းရှမ်းမြေရေးကဲခတ်သူတွေကနေသုံးသပ်ထားပါတယ်ခင်ဗျာ။နိုင်ကွင်းသတင်းပေးပို့ထားပါ။ VOA အမေရိကန်ကနေညာကိုနိုင်နေဆိုင်တိထုံးလွှင့်ပေးမယ့်မြန်မာဘာသာစီစဉ်တွေမှာတော့ကျမရေကနာဦးအောင်ခင်မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတ ေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါမယ်ရှင
်။လျှို့ဝှက်မှတ်တမ်းတွေကိုအွန်လိုင်းကနေဖွင့်ချတဲ့ WikiLeaks အဖွဲ့ကအခုနောက်ဆုံးထုတ်လိုက်တာတွေကနေဖြစ်လာမဲ့အကျိုးဆက်တွေပေါ်အမေရိကန်နိုင်ငံသားတွေအနေနဲ့အထူးပဲစိုးရိမ်တင်တယ်လို့အမေရိကန်ထိပ်တန်းထောက်လှမ်းရေးအဖွဲ့ကပြောလိုက်ပါတယ်။လူသိချင်းကြားထွက်လာတဲ့လျှို့ဝှက်မှတ်တမ်း8,982ခုကအစစ်အမှန်တွေလားဆိုတဲ့ပေါ်ဗိုလ်ထုနေမှာ CIA ပြောခွင့်ရကမှတ်ချက်ပေးပြောဖို့ညှင်းပါတယ်။ဒါပေမဲ့လည်းအကြံဖက်ဝါဒီပေးတခြားရန်သူတွေရဲ့အန်ဒရယ်ကနေထောက်လိုင်းရဲ့အဖွဲ့တွေအနေနဲ့အမေရိကန်ကိုကာကွယ်နိုင်စွမ်းထိခိုက်ပျက်စီးစေဖို့ WikiLeaks ကရည်ရွယ်တယ်ဆိုတာတန်မြတ်ဖြစ်စရာမရှိဘူးလို့ပြောပါတယ်။ Syria နိုင်ငံရက်ကမြို့ကို IS စစ်သွေးကြောတွေစီကနေပြန်ပြီးတော့တိုက်ခိုက်သိမ်းယူတာမှာထောက်ကူပေးဖို့အတွက်အမေရိကန် Marine တပ်သားတွေကို Syria နိုင်ငံမြောက်ပိုင်းမှာခြားထားလိုက်ပါတယ်။ Marine တပ်သားတွေခြားထားလိုက်တဲ့အကြောင်းပထမဆုံးဖော်ပြတဲ့ Washington Post သတင်းစာကတော့အမေရိကန်လက်နက်ကြီးတပ်ဖွဲ့ကွဲရောက်သွားတာဟာဆိုရင်ဆီးရီးယားနိုင်ငံတွင်အမေရိကန်စစ်ဖက်တပ်ဖွဲ့တွေအုံပြမှုမှာထူးခြားတဲ့ပြစ်ထမှုတစ်ခုဖြစ်ဖော်ပြပါတယ်။တရားဝင်ကြေညာချက်တော့အခုချိန်ထိထွက်မလာသေးပါဘူး။အမေရိကန်မက္ကဆီကို26မှာတိုင်းဆောက်ပြီးတရားမဝင်ဝင်လာသူတွေကိုနေနေအစီအစဉ်စတင်ဖို့လိုအပ်တဲ့ဗန်ဒံဝေအတွက်ကံယူတန်းဆောင်တပ်ဖွဲ့တဘောဝဘေးရန်တွေအရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့နဲ့လေဆိပ်လုံခြုံရေးအဖွဲ့တွေရဲ့ဗန်ဒံဝေကိုဖျက်ပြီးယူဖို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်။မက္ကဆီကိုနဲ့အမေရိကတိုက်အလဲပိုင်းဒေသတွေကနေတရားမဝင်ဝင်လာသူတွေကိုတားဆီးဖို့ကီလိုမီတာ3200ရှိတဲ့တိုင်းကိုစောင့်မယ်လို့ရွေးကောက်ပွဲကာလအတွင်းမစ္စတာထရမ့်ကပြောခဲ့ပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6ခုကလူတွေကိုအမေရိကန်နိုင်ငံအတွင်းပြည်ဝင်ခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ညွှန်ကြားချက်ကိုဟာဝိုင်ပြည်နယ်ကတရားစွဲလိုက်ပါတယ်။အသစ်ပြင်ဆင်ထုတ်ပြန်တဲ့သမ္မတရဲ့ခီးသွွားခွင့်တားမြစ်မိန့်ကိုတရားစွဲလိုက်တဲ့ပထမဆုံးပြည်နယ်ဖြစ်ဟာဝိုင်ပြည်နယ်ကစတရားစွဲတာပါခင်ဗျာ
။တရင်ချင်းချက်ကိုကိုကျော်သိန်းကကြေညာပေးခဲ့တာပါ။ဒီနေ့နေ့တွဲစီစဉ်ထုတ်လွှင့်မှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျက်ဆင်သွေးဖြစ်ပါတယ်။ကျွန်မအီတန်စီပါရှင်။ VOA American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00 ထိ line to meter 24.55-52 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကျွန်မရှင်လင်းကြပါစီရှင်။
This program has come to you from the Voice of America, Washington.